ီတပတ်တော့ဓာတုပစ္စည်းတွေမှာရှိတတ်တဲ့ဂုံတတ္တိတွေကိုနားမလဲပဲကုံလောင်ယုံမှာပေါ့ပေါ့ဆတ်ဆတ်တုံလောင်မိရကနေရန်ကုန်မြို့သားတွေကြုံတွေ့ကြရတဲ့အန္တရာယ်အကြောင်းကိုပြောပြပေးပါစေ2021ခုနှစ်အကုန်2022ခုနှစ်ကုကံဒီမှာမင်္ဂလာတောင်းညံ့မြို့နယ်ကမြစ်တာမွန်ဂိုရောင်အုပ်စုမှာမီးလောင်ပောက်ကွဲမှုကြီးဖြစ်ပွားခဲ့ပါတယ်။မီးသက်တပ်ဖွဲ့ဝင်9ဦးအပါအဝင်18ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့ကြပါတယ်။မီးစတင်လောင်တဲ့ဂိုရောင်အမှတ်80မှာရိုးရိုးရေနဲ့တမျိုးချနှိမ့်တက်ခဲ့တဲ့မီးသက်သမားတွေဟာဂိုရောင်အမှတ်89ကိုအရောက်ရေနဲ့ပတ်တဲ့အခါကြီးမားတဲ့တုံဟီးတံနဲ့အတူပြင်းထန်စွာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့မှတ်တမ်းတွေတင်ကြပါတယ်။ဒီဂိုရောင်အမှတ်89မှာဘာတွေလောင်ထားတာပါလဲ။ရင်နဲ့နှိမ့်လို့မရတဲ့ပစ္စည်းဆိုတာဘာပါလဲ
ရင်နဲ့ထိရင်ပေါက်ကွဲနိုင်တော့ကျွန်တော်တို့ဓာတုပိဒါမှာဆိုဒီယမ်ကအဓိကဖြစ်တဲ့ဆိုဒီယမ်နဲ့တူပိုတက်ဆီယမ်နဲ့ပေါက်ကွဲပါတယ်သို့တော်လည်းတခြားပေါက်ကွဲနိုင်တဲ့ပစ္စည်းပေါ့လေဒီလိုမျိုးဟာတွေကိုဒီကိုတော်တွေမှာတိုးထောင်မယ်လို့ကျွန်တော်မြင်ယူဆဘူးဆာဖျူရစ်အက်ဆစ်လိုမျိုးကြတော့ကျွန်တော်တို့ရေကဆာဖျူရစ်အက်ဆစ်ထဲကိုထည့်ပေါက်ကွဲတယ်ဆာဖျူရစ်အက်ဆစ်တွေတကယ်လို့လောင်နာမယ်ဆာဖျူရစ်အက်ဆစ်တွေစီးယူလာမှဆိုတော့ဒီဖြန်းလိုက်ပုံပေါင်းနဲ့ပေါက်တယ်ဒီအတန်မျိုးလည်းသူတို့ကြားဘူးရယ်ပြောပါတယ်သို့တော့အဓိကကတော့အစိုးရကြီးညာထားတဲ့အထက်မှာပါတဲ့အမိုနီယမ်ကလိုရိုက်နဲ့ဆိုဒီယမ်နိုက်ထရိတ်ပေါ့အမိုနီယမ်ကလိုရိုက်ဆိုတာကဇဝက်တာဆိုဒီယမ်နိုက်ထရိတ်ဆိုတာကရန်စိမ့်ဖြစ်တယ်ဒီနှစ်ခုကတစ်ခုလုံးကပေါက်ကွဲနိုင်တဲ့ပစ္စည်းတွေပါအဲ့မဲ့ဒီတိုင်းမှာမပေါက်ဘူးအခုကပမာဏလည်းအလွန်များတယ်မိကလည်းလောင်နေပြီဆိုတော့မိလောင်နေဒီနှစ်ခုကတွေ့ထိပြီးတော့ပေါက်ကွဲနိုင်တာကြီးအများကြီးရှိတယ်အဲ့မဲ့ရေဖြန်းလိုက်တဲ့အချိန်မှာဒီကောင်နဲ့ concentrated solution ဖြစ်သွားတယ်ဒီနှစ်ခုတွဲလိုက်ရင် concentrated solution ဆိုရင်ကျွန်တော် 1 kg လောက်တော့မှအိမ်တလုံးလောက်ပြူအောင်ပေါက်နိုင်တဲ့အနေအထားရှိပါတယ
်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုပါဒီလိုအလားတူပေါက်ကွဲမှုတွေလည်းရှိခဲ့ပါတယ်တဲ့
1948ခုနှစ်မှာ Texas State ပေါက်ကွဲမှုတစ်ခုဖြစ်တယ်။ပင်လယ်ထဲမှာမြစ်ထဲမှာပေါ့လေ၊သင်္ဘောတစ်စီးရှိတယ်။အဲဒီသင်္ဘောထဲမှာရှိတဲ့ Ammonium Chloride တွေကိုဆက်လိမ့်မီးကျသွားတယ်။အဲဆက်လိမ့်မီးကျသွားတဲ့ဇီကနေပါဖြည်းဖြည်းဖြည်းနဲ့ပေါက်တယ်။ပေါက်တော့သင်္ဘောမှာပေါ်မှာတင်လာတဲ့ span pipe လုံးကြီးတွေအကုန်လုံးက9မိုင်လောက်အထိလွင့်ဆင်သွားပြီးတော့ပေါက်ကွဲမှုတွေဖြစ်တယ်လို့အမှန်တန်ပြင်းထန်ပါတယ်။ဘေးနားမှာရှိတဲ့ရေနံချက်ဆက်ယုံနဲ့အိမ်တွေပါတွေလည်းပြိုသွားတယ်။အင်္ဂလန်မှာလည်းဒီလိုမျိုးအဝေးကြီး -20 လောက်အထိကိုဒီ vibration တွေသွားတယ်ဒီပုံစံကြည့်ရရင်ကျွန်တော်တို့ရန်ကုန်မှာလဲဘကိုးလောက်ထိဒီအတန်ကြားတော့ဗောလေအဲ့ဒါမိုင်90လောက်ဝေးပါတယ်အဲ့ဒီကနေကြားနိုင်တဲ့ပေါက်ကွဲမှုကဒီလို Ammonium Chloride နဲ့ Sodium Nitrate ရောနှောပေါက်ကွဲမှုနဲ့အမတန်တူပါတယ
် Ammonium ဒီဇဝတ်တာမရှိဘဲနဲ့ရန်စိမ့်တစ်ခုတည်းရှိတယ်ဆိုလို့ရှင်ရောဒါမျိုးလောက်ထိပြင်းပြင်းထန်ထန်ဖြစ်နိုင်မှာမလားဆရာ
ကျွန်တော်ထင်တယ်အဲ့လောက်တော့မပြင်းဘူးကျွန်တော်ထင်တယ် Ammonium Nitrate ဖြစ်သွားမှာပိုတော့ပြင်းတော့အဲ့တော့ Ammonium Chloride မရှိဘူးဆိုရင်သူတလောက်မပြင်းလို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုရင်သနတ်ရမ်းတွေမှာထည့်တာတော့ Sodium Nitrate ပေါ့လေ။အဲ့သနတ်ရမ်းမှာပေါက်တလောက်ပဲဆိုတော့စိတ်အကြီးကြီးကြီးကြီးတော့ပေါက်ကွဲခြင်းမရှိဘူးလို့ကျွန်တော်ယူဆတာပေါ့။ဒါဒီမှာသူ့လောင်တဲ့နီးစနစ်မှားနေလို့လည်းဖြစ်တယ်။နောက်တော့ကုလောင်တွေတစ်ခုနဲ့တစ်ခုနဲ့ကပ်ပြီးတော့မီးတွေဆွဲသွားကြတာကြောင့်ဖြစ်တယ်။ဒီလိုမျိုး chemical တွေရှိရင်လည်းကုလောင်တစ်ခုနဲ့တစ်ခုနဲ့နီးကပ်တာတော်တော်ဆိုးတယ်။အဲ့လိုမျိုးမထားရအောင်လေ။ပေါက်ကွဲတဲ့အခါမှာအဲဒီကအုတ်တေဝါညာလွင့်ဆင်တော့ဖြစ်တဲ့ဟာကိုဘေးနားမှာလည်းကြောက်ထုတ်တဲ့နေရာမှာရှိတယ်။အဲဒီကြောက်ထုတ်တဲ့စီကနေ vibration ကြောင့်အဲဒီကြောက်တွေကလွင့်ဆင်ပြီးတော့လူတွေခေါင်းကိုသွားတိုက်တာ။အဲဒါတွေ့တဲ့လူတွေပြောပြတာ။အမှန်တန်ကြောက်စရာကောင်းတယ်။တော့မြစ်တမွန်ကိုတော်တို့ဘာလို့ကဟိုအရင်ကမဆလာလက်ထက်ကတရားတော့နုစီတော့နုမဟုတ်တော့လောင်တဲ့ကိုတော်လေ။ဒီ chemical ထက်လောင်တဲ့ကိုတော်အနေနဲ့သူကပေါ်မရှိဘူး
။ရိုးရိုးကုံလောင်ယုံမှာအန္တရာယ်ကြီးတဲ့ဓာတုပစ္စည်းတွေကိုတို့လောင်မိတဲ့အတွက်ဆုံးရှုံးမှုတွေကစိတ်ကိုကြီးမားခဲ့တာပါဒါကြောင့်ပစ္စည်းတိုးလောင်မဲ့လုပ်ငန်းရှင်တွေအနေနဲ့ကိုတိုးလောင်မဲ့ဓာတုပစ္စည်းတွေရဲ့အန္တရာယ်ကိုသေသေးချာချာနားလည်ထားဖို့လိုပါတယ
်တကယ်တကယ်တော့ကျွန်တော်တို့ chemical တွေတိုးလောင်တဲ့ဟာမှာအမှန်အရေးကြီးပါတယ် Ammonium Chloride ဇဝတ်တာနဲ့ရန်စိမ့်နဲ့တွဲပြီးတော့တူတူထားတယ်ဆိုတာတကယ်ကြီးမဟုတ်ဘူးရန်စိမ့်ကိုကျွန်တော်တို့ကဒီဝက်ဝူကြောင်းတွေလုပ်တာသုံးတယ် preservation တွေမှာသုံးတာပေါ့နော်ဒီနိုင်ငံတကာမှာတော့သိမ့်မသုံးတော့ဘရစီမှာလည်းရန်စိမ့်တော်တော်လေးသုံးတယ်။သူကတော့တကယ်တကယ်တော့ကာစီနိုဂျင်နစ်ပေါ့။သူကမသုံးကောင်းတဲ့ဖြစ်စီလို့ဖြစ်နေပြီ။ဒါပေမဲ့ကမ္ဘာပြည်လုံးနိုင်ငံတွေကတော့သုံးတော့ပါပဲ။အမိုနီယာကလိုရိုက်ကသူက800လောက်ရှိတယ်။ရုပ်စာတအိတ်ကိုကျွန်တော်တို့ကပိတ်စာ100တွေပါပြီးမှာပြီးဒီကလောက်ကြတာပေါ့။ဆိုတော့အမှန်များတာပဲ။တန်ချိန်ပေါင်းများစွာအဲ့မှာဂူတောင်တစ်ခုတည်းမှာလောင်တာ။သူကလည်း၄ချိန်လည်းစီးတယ်။ပြီးတော့တူတူထားတဲ့အချိန်မှာဘယ်လိုပဲဖြစ်ရဲ့သိ hit တက်လာပြီဆိုရင်အလိုလျောက်လည်းပေါက်ကွဲနိုင်စရာတွေရှိတယ်။ အခုလိုမျိုးမီးလောင်ရင်တော့ပိုဆိုးတာပေါ့ဘေးကနေပြီးတော့ဟိတ်တက်လာရင်တော့သူတစ်ခုကတောင်းနိုင်တဲ့အနေအထားရှိပေါက်ကွဲနိုင်တဲ့အနေအထားရှိတယ်ပြေဖြန်းလိုက်တဲ့ခါမှာတော့ကိုဆိုးရတော့ပေါ့ဒါပေမဲ့မိုးရွာပြီးတော့မိုးရေစိမ့်လာပြီးတော့သူတို့တစ်ခုရောသွားစရာလည်းအကြောင်းရှိတယ်အမိုးနီးယားကလိုရိုက်ကသူ့နှကိုကနည်းနည်းပူလာရင်သူကသူအငွေ့ပြန်ပြီးတော့ထွက်လာတယ်အတုံးလိုက်ကိုအငွေ့ပြန်သွားတာနော်ကိုပဲရောက်တော့ဒီကောင်ကြီးကသူများနဲ့ပြန်ပေါင်းသွားလို့ရတယ်ရေတဲ့ဆိုရေတဲ့ငွေ့ပြန်လို့ရေတဲ့ပျော်ကြသူကသူအိတ်ထဲနဲ့ခုန်ထွက်လာလို့ရတဲ့ဟာမျိုးရှိတယ်အဲ့တော့အမှန်တန်ကြောက်စရာကောင်းပါလေမိုးရဲကိုရိုက်ကိုလောင်ရင်သတိထားရတယ်သူ့ကိုအထူးကိုတော်နဲ့ထားပြီးတော့ထည့်ရမှာစိတ်အများကြီးမဟုတ်ရင်တော့ကိစ္စမရှိဘူးတိတ်တလေဆိုသူကအိတ်အများကြီးဒီလိုမျိုးလောင်တဲ့ဟာကအမှန်တန်ဆိုးရပါတယ
်အခုလိုပောက်ကွဲမီးလောင်မှုမျိုးအရင်ကလည်းကြုံခဲ့ဘူးပဲမြဲအခုလောက်တည်ဆုံးတရားရမှုမရှိတဲ့အတွက်သိပြီးသတိမထားမိခဲ့ကြတာဖြစ်ပါတယ
်ကျွန်တော်တို့ဒီဖွဲ့နှုတ်စည်းဆက်ဆိုရင်တညင်မှလည်းမီးလောင်မှုရလေဒီကိုတောင်တွေကရန်ကုန်စိတ်ကမ်းပေါ့အခုဖြတ်လိုက်တဲ့စိတ်ကမ်းပေါ့ဖြတ်လိုက်ဆိုပြင်းနေတဲ့စိတ်ကမ်းမှလည်းကိုမီးလောင်ပေါက်ကွဲမှုရအဲ့ဒါလည်းလင်းလက်ပြီးတမျိုးလုံးကြားတဲ့ဟာဖြစ်တယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်20လောက်ကဘယ်သူမှသိမမှတ်မိဘူးနောက်တော့ကိုတောင်ကလည်းကန်းနာမှဆိုတော့သူနေအင်ဂျင်နဲ့စိတ်မနှီးစားဘူးသူ့အတူမီးလောင်သူ့အတူငြိမ်းသွားတယ်သိမဆိုးကသိအများကြီးမဟုတ်ဘူးဒီလိုမျိုးအများကြီးပြည့်စည်တာလည်းရှိတယ်ဆုံးရှုံးတာလည်းရှိတယ်ပေါက်ကွဲတာအခုမှဖြစ်တာပေါ့ကျန်တဲ့ဆုံးရှုံးမှုတွေလည်းအများကြီးဖြစ်တာပေါ့ reaction ဖြစ်တော့ပြက်သွားတာဘာကြောင့်ပြက်သွားတယ်သူတို့မသိဘူးလေခြားတွေစကြာတွေခညက်တွေအဲ့လိုမျိုးလည်းပြည့်စည်တာပဲကျွန်တော်တို့ခွဲနီးစီဇက်လိုမျိုးနေရာမှာဆိုရင်ခဏမှတန်ခွာပါတဲ့ဟာတွေမစီရဘူးတွေထိရှိတယ်ဒီ safety ကိုနားလည်ပြီးတော့လုံနိုင်တဲ့လူတွေနဲ့ပေါင်းပြီးတော့ဒီကိစ္စကိုဆောင်ရွက်မှာဖြစ
်ကျွမ်းကျင်ပညာရှင်တွေရဲ့အခန်းကဏ္ဍဟာတိတ်ကိုအေးပါပါတယ်။ကုန်တယ်လုပ်ငန်းရှင်တွေအနေနဲ့တက်သည့်နားလေသူတွေရှိကအကြံဉာဏ်ကောင်းတွေယူဖို့လိုအပ်တယ်လို့အာဏာပိုင်တွေဘက်ကလည်းပစ္စည်းတုံလောင်ယုံနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီးမြင့်တွေချဖို့လိုအပ်နေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းဘက်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။